ပါကစ္စတန်နိုင်ငံဘလူးချစ်စတန်ပြည်နယ်အတွင်းယထာအကြမ်းဖက်တိုက်ခိုက်ခံရမှုမှာခရီးသည်190ဦးကိုကယ်တင်နိုင်ခဲ့ပြီးတော့အကြမ်းဖက်တိုက်ခိုက်သူ30ကိုတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကဒီကနေ့ပဲထုတ်ပေါ်ပြောဆိုခဲ့ပါတယ်တိုက်ခိုက်ခံရတဲ့ယထာဟာတောင်ပေါ်ကိုဖျက်ဖောက်ထားတဲ့လှိုင်ကောင်းအတွင်းပြီးခဲ့တဲ့အင်္ဂါနေ့မွန်းလွဲပိုင်းအထိပိတ်မိနေစေဖြစ်ပါတယ်တိုက်ခိုက်မှုကြောင့်ယထာမောင်းသူတေဆုံးပြီးတော့ဒဏ်ရာရသူတွေက38ဦးကိုတော့ဆေးရုံတင်ကုသပေးထားပါတယ်ခီးတဲ့တချို့ကတော့ပိတ်မိနေစေပဲဖြစ်ပါတယ်ဘလူးချစ်စတန်လွတ်မြောက်ရေးတပ်ဖွဲ့ BLA ကတော့သူတို့တိုက်ခိုက်တာဖြစ်တယ်လို့ထုတ်ဖော်ကြေညာထားပြီးတော့ဒဇာကန်200လောက်ဖမ်းဆီးထားတယ်လို့လည်းပြောပါတယ်ဖမ်းဆီးထားသူတွေဟာပါကစ္စတန်လုံခြုံရေးနဲ့ထောက်လှမ်းရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်း BLA ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အသေးခံဘုံခွဲသမားတွေကတရားခံတွေကိုဖမ်းဆီးထားပြီးအသက်အန္တရာယ်ကိုချိန်ချောင်းနေရလို့ပါကစ္စတန်လုံခြုံရေးတာဝန်ရှိသူတွေကလည်းပြောပါရရှင်